ပိန်နိုင်ငံမှာကိုဗစ် -19 ကူးစက်မှုတိုးလာနေတဲ့အတွက်ထိန်းချုပ်နှံအောင်ကန့်သတ်မှုအသစ်တွေကိုချမှတ်လိုက်ပြီးနိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဥရောပတက်လွှားနဲ့ပြင်သစ်မှာဒီကာယောဂါရဲ့ဒုတိယလှိုင်းတံကိုပြင်းပြင်းထန်ထန်ခံစားနေရတာလက်တွေ့ဖြစ်ပြီးလွန်ကဲတဲ့အခြေအနေအောက်မှာရောက်နေတယ်လို့စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ကတနင်္လာနေ့နိုင်ငံကိုပြောကြားတဲ့မိန့်ခွန်းမှာပြောပါတယ်။ American John Hopkins တက္ကသိုလ်စစ်တမ်းရစပိန်မှာရောပြင်းသစ်မှာပါ COVID-19 ကူးစက်ခံသူတသန်းကျော်လာပြီဖြစ်ပြီးဒါကိုထိန်းချုပ်ဖို့နှစ်နိုင်ငံစလုံးကညမထွက်အမိန့်တွေထုတ်ပြန်ထားတာဖြစ်ပါတယ်။တနင်္လာနေ့မှာတော့ Latin America ဒေသရင်းနိုင်ငံတနိုင်ငံဖြစ်တဲ့ Colombia မှာပါဒီယောဂအကူးဆက်ခံသူတသန်းကျော်ဖြစ်သွားပြီးဒီယောဂအကူးဆက်ခံသူတသန်းကျော်သွားတဲ့ American, India, Brazil, Russia, ပြင်သစ် Argentina နဲ့ Spain တို့ပြီးရင်အထမမြောက်နိုင်ငံဖြစ်လာပါတယ်။